ယခုချိန်ကမှစပြီးပရိစ္ဆာသမုပ္ပါဒရားကြားကြရမှာဖြစ်ပါတယ်ပရိစ္ဆာသမုပ္ပါဒရားများမဟောကြားကြမြင်မလားကြားကြမြင်မလားတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတသုံးခြင်းရွတ်ဆိုရေးပူဇော်ကြောကြပါမူသောသစ္စာနှစ်ခုကြောင့်ကျင်နေတာမဟုတ်ဘူးသစ္စာနှစ်ခုနဲ့ကျင်နေတာဒီလိုမှတ်ရမယ်။ဘာနဲ့ကျင်နေတာတော့သစ္စာနှစ်ခုနဲ့ကျင်နေတာ။အကြောင်းတရားကသမုဒိယသစ္စာ။အကျိုးတရားကဒုက္ခသစ္စာ။အဲ့ဒီသစ္စာနှစ်ပါးနဲ့သံသရာကျင်နေနေပါတယ်ဒါကဝိဇ္ဇာနိတနာယင်ခံဥပါရကံကြောင့်ယုံနံဘောဆိုတဲ့သင်္ကန်းကလေးနဲ့ရှင်တွဲပြီးဘုန်းကြီးတို့ကျေးဇူးပြုဝေခဲ့ပြီးဖြစ်ပါလေ။သစ္စာနဲ့ခုပြီးတဲ့အခါကျတော့၄ခုအတော်၄ခုအတော်ဆိုတာကအုတ်စုသဘောနော်အုတ်စုသဘောနံပါတ်1အုတ်စုကအကျင့်အကြောင်းတရားနံပါတ်2အုပ်စုကပစ္စုပ္ပန်အကျိုးတရားပတေအကြောင်းတရားကြောင့်ပစ္စုပ္ပန်မှာအကျိုးတရားတွေဖြစ်တဲ့ ပစ္စုပန်ဂျိုတရားအပေါ်မှာနံပါတ်3အုပ်စုအကြောင်းတရားတွေပေါက်ပွားလာသည့်အတွက်မျိုးစေ့တွေကျလာသည့်အတွက်နံပါတ်4အုပ်စုအကျိုးတရားတွေကျတော့ပါလေဒီနည်းနဲ့တာသာကျင့်နေတော့အဲ့ဒါပြီးတဲ့အခါကျတော့အင်္ဂါ32ပါအရိတော်ခေါင်းကြီးတော်ကနေအင်္ဂါ32ပါကိုပြောပါမယ်အင်္ဂါ32ပါဆိုတော့ပဋိစ္စသမုပ္ပါပါဠိတော်မှာကဘုရားရှင်ဟောကြားထားခဲ့တာအဝိဇ္ဇာကနေပြီးတော့ဥပါယာသအထိ18ပါရှိပါဠိတည်းတည်းခြားခြားကြည့်ကြည့်ပေါ့အဝိဇ္ဇာသင်္ခါရဝိညာဏံယုတ်တလယရဏဖတ်တဝေရဏတဏှာဥပါဒံဘဝသာတိသရာဝရဏသောကပရိဒေဝဒုက္ခဒေါမနတဥပါယတာဘယ်နှပါလဲ
18
ပါအဲဒီလိုတရားကိုရည်တွဲမယ်ဆိုလို့ရှိရင်သရာနဲ့မရဏခွဲပြီးလို့ရည်တွဲလိုက်ပေါ့နော
်မှန်ပါ
သရာနဲ့မရဏကိုဖွဲထားမယ်ဆိုဝိဇ္ဇာကလည်းမရဏအတိဘဏ္ဍပါတွေ့ဘဏ္ဍပါတွေ့မလဲဖွဲလိုက်တော့လေပေါင်းထားတော့ကဟုတ်ပြီဖွဲလိုက်ရင်သူက73မှာ3တော့မှာပြထားတဲ့တရားကဘဏ္ဍပါလဲဘသူတွေတော့9နဲ့73နဲ့ပေါင်းလိုက်တော့
18ပါ
အဲ့ဒါပဋိစ္စသမုပ္ပါဒ်တရား18ပါတရားပေါ့နော်အင်္ဂါမဟုတ်တရားပဋိစ္စသမုပ္ပါဒ်တရား18ပါအဲ့ဒါကိုဗေဒ18ပါလို့လည်းဒီလိုလည်းပြောပါတယ်အဲ့ဒီ18ပါရှိတဲ့အထက်မှာအင်္ဂါအနေနဲ့အချက်အလက်အနေနဲ့ခွဲကြည့်လိုက်မယ်ဆိုရင်သရဏနဲ့မရဏကိုပေါင်းလိုက်နောက်ပိုင်းက၅ပါးနှုတ်လိုက်နော်သရဏနဲ့မရဏ၂ပါးပေါင်းလိုက်ရင်18ကနေ18ဖြစ်တယ်။နောက်က၅ပါးနှုတ်လိုက်ရင်18ကနေ12ဖြစ်တယ်။အဲ့ဒါကြတော့အင်္ဂါလို့ဒီလိုခေါ်တယ်။နောက်က၅ပါးဘာဖြစ်လို့နှုတ်ထားတယ်လဲမင်းရင်သူတို့ကဇာတိရတဲ့ပုဂ္ဂိုလ်တိုင်းတွေ့ကြုံရမယ့်တရားတွေမဟုတ်ပါဘူး။သောကပရိဒေဝဒုက္ခဒေါမနတာဥပါယသရဒေါသကိုရှင်းခံတဲ့တရားတွေဖြစ်ပါတယ်ဒေါသကင်းနေတဲ့ပုဂ္ဂိုလ်များဒေါသပဲခွာထားတဲ့ပုဂ္ဂိုလ်များအဲ့ဒီတရား၅မျိုးမတွေ့ဘူးအဲ့ဒီတရား၅မျိုးမရှိဘူးဘယ်ပုဂ္ဂိုလ်တွေဒေါသပယ်ထားသလဲမေးဘယ်ပုဂ္ဂိုလ်ဒေါသကိုအပြီးပိုင်မြင့်ပြတ်ပယ်နိုင်ပါသလဲမေးဟုတ်တယ်အနာဂတ်ပုဂ္ဂိုလ်သောတာပန်တော်မกินနေဘူးသက္ကရာကမกินနေဘူးဘယ်ကြမှာกินတော့အဲဒီကအနာဂံရောက်သွားရင်သောကဆိုတဲ့စိုးရင်ချင်းမရှိတော့နော်ပရိဒီဝါဒငိုရတာတွေမရှိတော့ဒုက္ခဒေါမနသာဆိုတဲ့ဆင်းရဲမှုတွေမရှိတော့ဥပါယသဆိုတဲ့ပင်ပန်းမှုတွေမရှိတော့အမတန်စိတ်ငြိမ်းချမ်းမှုရတော့တာပေါ့တနေ့တနေ့သားအတွက်စိုးရင်ရသမီးအတွက်စိုးရင်ရမိအတွက်စိုးရင်ရအခမ်းမသိရင်ငိုရကိုယ်ဆင်းရဲခြင်းတွေဖြစ်ရစိတ်ဆင်းရဲခြင်းတွေဖြစ်ရကိုယ်စိတ်တွေပြင်းဆင်းရဲလာတဲ့အခါကျတော့ပြင်းပြင်းထန်ထန်ဖြစ်လာတော့ပင်ပန်းလာအင်မတန်ဒုက္ခများလာတယ်အဲဒီဒုက္ခတွေမတွေ့ကြပါဘူးဆိုရင်ဘာဖြစ်အောင်လုပ်အနာဂတ်ဖြစ်အောင်လုပ်နော်သောကပရိဒေဝတွေမတွေ့ခြင်းရင်ဘာဖြစ်အောင်လုပ်မလဲနာဂံပြောင်းတော့အဲ့တော့သားအတွက်သမီးအတွက်မိအတွက်စိုးရင်နေရတာလေးတွေငိုကြွေးနေရတာလေးတွေတကယ်တမ်းဒုက္ခပါပဲလို့သဘောပေါက်လာမယ်ဆိုရင်အဲ့ဒီဒုက္ခတွေမှာကင်းအောင်အနာဂံဖြစ်အောင်ကိုစူးစမ်းဖို့လိုပါတယ်အနာဂံဖြစ်သွားမယ်ဆိုရင်အဲ့ဒီဒုက္ခတွေတစ်ခုမှမရှိတော့ဘူးเนาะဒီဒုက္ခတွေတစ်ခုမှမရှိတော့ตาတွေ့လို့လည်းပဲตาနဲ့ပတ်သက်လို့လည်းဆိုရင်เสียမရှိတော့သမီးနဲ့ပတ်သက်လို့လည်းဆိုရင်เสียမရှိတော့ညီနဲ့ပတ်သက်လို့လည်းဆိုရင်เสียမရှိတော့အနာဂံပုဂ္ဂိုလ်ဖြစ်သွားရင်ဒေါသတရားပယ်ပြီးသွားပြီ အနာဂတ်မဖြစ်သေးတာတော့မှဇန်နေရသွားမယ်ဆိုရင်လည်းဒေါသတရားကိုတော့မိမိတဏ္ဍာမှာမဖြစ်ပေါ်နိုင်အောင်ဖယ်ခွာထားနိုင်ပါလေနော
်
အဲဒီလိုပုံကမျိုးတွေလည်းမရှိဘူးလားရှိ
ပါ
ဘူးဇန်ရပုံကအဲဒီလိုဇန်ရထားတဲ့ပုံကဆိုလို့ရှိရင်ဒေါသတရားဖယ်ခွာထားနိုင်အဲ့ဒီဇာယရှင်ရောမြမပြရောက်တော့မြမပြရောက်တော့လေဒေါသတရားဖယ်ပါထားနိုင်အပြီးပိုင်ပက်တတ်နိုင်တာလားမီးတော့ဒီလိုတော့မဟုတ်ဘူးဒါပေမဲ့ဒေါသတရားကိုဖယ်ပါထားနိုင်ဒေါကနာပြီးမဟာဝိရှင်ပြီးလူပုံပြီးဆိုတာဒေါသတရားကိုဖယ်ပါထားနိုင်တယ်မြမပေါ်အဲ့ဒါကြောင့်မလို့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာအဲ့ဒီဒေါသတရားမရှိဘူးဒေါသတရားမရှိဘူးဆိုရင်တောကစတိမဖြစ်ဘူးတောကစတိမဖြစ်ဘူးဆိုတော့ဇာတိရဲ့ကျင့်တည်မုတ်ချကြမယ်အကျိုးတရားဟုတ်ပါရဲ့လားမဟုတ်ပါဘ
ူး
ဘုရားမဟုတ်ဘူးအနာဂတ်ဖြစ်သွားရင်ကိုပဲလွတ်သွားပြီအနာဂတ်မှာဇာတိမရှိဘူးလားရှိ
ရှိပါ
ဘူးဒါပေမဲ့တောကစတိရှိရလား
မရှိပါဘ
ူးယဟန္တာကြတော့ပိုတော့မရှိသေး
ဘ
ူးနော်ဓမ္မကြီးတွေကြတော့လည်းမရှိပါဘူး။အဲဒါကြောင့်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာတောကစားတဲ့တရား၅မျိုးမရှိဘူး။ရှိတဲ့ပုဂ္ဂိုလ်ပဲရှိတယ်။မရှိတဲ့ပုဂ္ဂိုလ်မရှိဘူး။ဒါကြောင့်ကျင့်တယ်မောချရမယ်ကျိုးတရားမဟုတ်သည့်အတွက်တောကစားတဲ့တရား၅မျိုးကိုအင်္ဂါအဖြစ်နဲ့မရည်ရွက်ပါဘူး။သရမရဏကြတော့မနဲ့ပဲ။ရှိပ
ါပါ
ဇာတိရတဲ့ပုဂ္ဂိုလ်တိုင်းရှောင်လို့ရတယ်။မရပါဘ
ူး။
အနာဂံကိုမ
ရပါဘ
ူး။ယဟန္တာကိုမ
ရပါဘ
ူး။ဘုရားကိုမ
ရပါဘ
ူး။ဓမ္မကြီးတွေကိုမ
ရပါ
ဘူး။ဘယ်သူမှရှောင်လို့မရနော်။အဲဒါကြောင့်မလို့သရမရဏကြတော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာရမယ်အကျိုးတရား။ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာတွေ့ကြုံခံစားရမယ်အကျိုးတရားဖြစ်လို့သူတို့ကိုအင်္ဂါဖြစ်နေရည်တွက်ထား။အားလုံးပေါင်းလိုက်ရင်ဇာတိရဲ့အကျိုးတရားဘယ်နှပါလဲ
။
အားလုံးပေါင်းလိုက်ရင်မဟုတ်ဘူးမဲတဲ့မိကောင်ပြန်လာတော့ဇာတိရဲ့အကျိုးတရားဘယ်နှပါဇာတိရဲ့အကျိုးတရားဘယ်နှပါဒါကတော့ဗျာညာဇာတိတို့ပြင်းတော့အရင်မဝဇာတိရဲ့အကျိုးတရားဘယ်နှပါလဲသာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယသသံဝန္တိဒါသာတိရဲ့အကျိုးကိုပြတာမလားသာတိပစ္စယသာတိတိဟုသောအကြောင်းတရားကြောင့်သရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယသအဲ့ဒီမှာသရမရဏငါတစ်ပိုက်နော်သေသေတင်လေးပါသေသေတင်လေးပါတာကသူ့ကိုတစ်ပိုက်ပိုက်လိုက်ပါသရမရဏသမ္ပဝန္တိသရမရဏသရမရဏဆိုတဲ့တရားတို့သည်သမ္ပဝန္တိဖြစ်ပေါ်လာကြ၏ကုန်၏သရနဲ့မရဏဖြစ်ဘယ်လိုကြောင့်ဖြစ်တော့ဇာတိပစ္စယဇာတိတိဟုသောအကြောင်းတရားကြောင့်သရမရဏသရဆိုတဲ့တရားမရဏဆိုတဲ့တရားတို့သည်သမ္ပဝန္တိဖြစ်ပေါ်လာကြ၏ကုန်၏နှစ်ပါးရပါပြီနော်နောက်ဆက်လိုက်သောကပရိဒေဝဒုက္ခဒေါမနတုပါယတာသောကပရိဒေဝဒုက္ခဒေါမနတာဥပါယတာတရားတို့သည်လည်းပဲသမ္ပဝန္တိဖြစ်ပေါ်၍လာကြ၏ကုန်နှစ်ဆင့်ပါပထမဆင့်ကသရဏေမရဏဒုတိယဆင့်ကအကျိုးတရားပေါင်းအားလုံးပေါင်းလိုက်တော့ဇာတိရဲ့အကျိုးတရားပေါင်းဘယ်နှပါလဲ
9ပါ
းပါ9ပါးရှိနော်9ပါးရှိအဲ့ဒီ9ပါးကိုမြတ်စွာဘုရားကတစ်ဖြောင်းလည်းမဟောဘူးနှစ်ပိုင်းခွဲဟောတယ်သရမရဏလည်းဖြစ်တယ်သောကပရိဒေဝဒုက္ခဒေါမနတဥပယတလည်းဖြစ်တယ်ဒီလိုနှစ်ပိုင်းခွဲဟောဘာဖြစ်လို့နှစ်ပိုင်းခွဲဟောတယ်လဲမေးတော့အဆင်ချင်းကမတူဘူးသရမရဏကမောချရမယ်အကျိုးကျန်တဲ့၅မျိုးကမောချရမယ်အကျိုးမဟုတ်ဘူး။ဒါကြောင့်ဖွဲ့ပေါ်တယ်။နော်? အာလမဇာတိရဲ့အကျိုးတရားဘယ်နှပါလဲ
5ပါး
5ပါးအဲ့ဒီ5ပါးထဲမှာပရမ2ပါးကကျင့်တည်ရမယ်အကျိုးနောက်5ပါးကကျင့်တည်ရမယ်အကျိုးတရားမဟုတ်ဘူးအဲ့ဒီတော့ကျင့်တည်ရမယ်အကျိုးတရားမဟုတ်တဲ့အတွက်တောင်5ပါးကိုအင်္ဂါအဖြစ်နဲ့ထည့်သွင်းပြီးတော့မရည်တွက်ပါဘူးဒါကြောင့်အင်္ဂါကဘယ်မှာဆုံးမလဲသရမရဏမှာဆုံးအာလောဘလိုက်တော့ဝိဇာကနေသရမရဏအဖြစ်အင်္ဂါဘယ်နှပါလဲ
5ပါး
ကဲစင်က12ပါးရည်တွက်ကြည့်ကြရအောင်နော်အင်္ဂါ12ပါးဆိုဒီမှာဆိုလိုက
်
ဇာတိသရမရဏတို့ဖြစ်ပါသည်အဲ့ဒီမှာအင်္ဂါ12ပါးရည်တွက်တဲ့နေရာမှာဘဝလိုပဲရည်တွက်လိုက်ပေါ့နော်အင်္ဂါ12ပါးကိုရည်တွက်မယ်ဆိုဟောဒီသဝိုင်းကြီးတဲ့မှာအကွက်တွေမထဲတော့ဘူးနော်အကွက်တွေမကြည့်တော့ဘူးသမုဒယသစ္စာတွေဒုက္ခသစ္စာတွေလည်းမကြည့်တော့ဘူးအကြောင်းအကျိုးတွေလည်းမရှိတော့ဘူးဒီသဝိုင်းကြီးတဲ့မှာရှိနေတဲ့အကြောင်းအကျိုးကပုံစုအလိုက်ပြထားတဲ့အကြောင်းအကျိုးဘယ်လိုပြထားတာတော့အောဇုလိုက်ကြတာတော့နံပါတ်1အောဇုကအကြောင်းလားအကျိုးလားအက
ြော
င်းပါပါနံပါတ်2အောဇုကအ
ကျိုး
ပါပါနံပါတ်3အောဇုကအ
ကျိုးပါပါ
နံပါတ်4အောဇုကအ
ကျ
ိုးပါပါအဲဒီလိုဆိုတော့အကြောင်းအကျိုးနဲ့ပြတာတော့နံပါတ်1အောဇုအကြောင်းကသမုဒယသစ္စာနံပါတ်2အောဇုအကျိုးကဒုက္ခသစ္စာနံပါတ်3အောဇုအကြောင်းကသမုဒယသစ္စာနံပါတ်4အောဇုအကျိုးကဒုက္ခသစ္စာဒါအကွက်လိုက်ပြတာနော်အကွက်လိုက်ကြတာတော့အုပ်စုလိုက်ကြတာတော့ဘောတော့ဟောဒီအုပ်စု၄မျိုးတည်တာအလွှာ၄မျိုးကိုတရုပ်ခေါ်တာ။ဘာကိုတရုပ်ခေါ်တာတော့အလွှာ၄မျိုးကိုတရုပ်ခေါ်ပြီးတော့ကွက်၄မျိုးချပြန်ထားတယ်။ဒီလိုမှလား။အဲ့ဒီတန်းကြမယ်ဆိုလို့ရှိရင်နံပါတ်3အုပ်စုကအကြောင်းနံပါတ်4အုပ်စုကအကျိုး။ဘဝဆိုပေမဲ့ကမ္မဘဝရှိတယ်ဥပပ္ပတိဘဝရှိတယ်ကမ္မဘဝကအကြောင်းဥပပ္ပတိဘဝကအကျိုးဆိုတော့ကမ္မဘဝအကြောင်းကနံပါတ်3အုပ်စုထဲမှာပါသွားတယ်နော်ဥပ္ပပါတိဘဝအကျိုးကဘယ်ထဲပါသွားတော့နံပါတ်4အုပ်စုထဲမှာပါသွားဒါကတို့ကအကြောင်းအုပ်စုနဲ့အကျိုးအုပ်စုခွဲလို့ကမ္မဘဝနဲ့ဥပ္ပပါတိဘဝခွဲထုတ်လိုက်ရတာအဲဒီလိုခွဲထုတ်လိုက်ရတော့ကမ္မဘဝကအကြောင်းနံပါတ်3အုပ်စုဥပ္ပပါတိဘဝကအကျိုးနံပါတ်4အုပ်စုအခုဒီနေရာကျတော့အင်္ဂါ12ပါးကျတော့ဟောဒီအကွက်တွေလည်းမကြည့်တော့ဘူးနော်အကြောင်းအကျိုးတွေလည်းမကြည့်တော့သစ္စာတွေလည်းမကြည့်တော့တုတ်ကြတော့တစ်ခုချင်းပဲကြည့်ရတစ်ခုချင်းကြည့်မယ်ဆိုတော့အကွက်12ကွက်လို့သဘောထားလားလို့သဘောထားမလဲအင်္ဂါ12ပါးကိုဘုန်းကြီးတော်ဒကာရမတွေလေ့လာတော့မယ်ဆိုရင်အကွက်12ကွက်လို့သဘောထားလားဟုတ်တယ်မလားအကွက်12ကွက်ရှိတယ်အဲ့ဒီအကွက်12ကွက်ဟာနံပါတ်1အကွက်ကအဝိဇ္ဇာနံပါတ်2အကွက်ကသင်္ခါရနံပါတ်3အကွက်က
ဝိညာဉ
်နံပါတ်4အကွက်က
နာယော
ဒီတိုင်းသွားမယ်နော်အဲဒီတော့3အကွက်တည်း3အကွက်တည်းသွားမယ်ဆိုရင်နောက်ဆုံးဘဝက1ကွက်ဇာတိက1ကွက်သရမရဏက1ကွက်ဒီလိုမဟုတ်လားအဲဒီတော့ဆိုတော့ဘဝကိုမခွဲတော့ဘူးကာမဘဝနဲ့ဥပပါတိဘဝကိုခွဲတော့ကမ္ဘာဘဝကဥပပါတိဘဝကနှစ်မျိုးပေါင်းပြီးတော့ဘဝလို့ဒီလိုပဲဆိုလိုက်တော့နော်အဲဒီတော့ဘဝလို့ဒီလိုပြင်းပြင်းပြင်းပြင်းပေါင်းပြီးတော့ဆိုနိုင်တာဟာဟောဒီအင်အသွဲ၈သွဲထဲမှာအင်္ဂါ12ပါးအသွဲ၁သွဲပဲဆိုလို့ရတယ်ဉာဏ်နဲ့သွဲတွေကတော့ကမ္ဘာဘဝလို့ဆိုပေါ့ဘာဖြစ်လို့လဲဆိုတော့ဉာဏ်နဲ့သွဲတွေကအကြောင်းအကျိုးရှိတာပေါ့နော်အကြောင်းကျိုးရှိတော့ကမ္မဘဝကအကြောင်းနဲ့မှပါတယ်ဥပပါဒိဘဝကအကျိုးနဲ့မှပါတယ်အဲဒါကြောင့်မလို့ကျန်တဲ့ခုနှစ်သွဲကိုရည်တွက်မယ်ဆိုရင်ကမ္မဘဝလို့ဒီလိုဆိုအင်္ဂါ12ပါးသွဲကိုရည်တွက်မယ်ဆိုရင်ဘဝလို့ပဲဆိုနော်ဘဝတဏှာဥပါဒံဘဝဓာတိစရာမရဏဒီလိုပဲဆိုလိုက်ပါတယ်လို့ဆိုလိုက်တဲ့အခါကျတော့အကြောင်းကျိုးဘလုံးနည်းနဲ့ဆက်သွယ်မလဲဆိုရင်နံပါတ်1ကအကြောင်းဆိုရင်နံပါတ်2ကအကျိုးနော်အဲ့ဒီနံပါတ်1ဒီမလေးအကြောင်းပြန်ပြီးတော့မဖြစ်ဘူးလားဖြစ်တယ
်
အဲ့တော့နံပါတ်1ကအကြောင်းပြန်ဖြစ်တော့နံပါတ်2ကအကြောင်းနံပါတ်3ကအကျိုးဟုတ်တယ်မလားအဲ့ဒီတော့ဇာတိနဲ့သင်အ အဝိဇ္ဇာနဲ့သင်္ခါရဆိုရင်ဘလူကအကြောင်းလဲ
ဝိဇ္ဇာ
သင်္ခါရက
အကျိုး
ပါဟောဒီအကွက်ကိုမကြည့်တော့ဘူးနော
်
အကွက်ရဲ့အကြောင်းအကျိုးကိုမကြည့်တော့တစ်ခုချင်းတစ်ခုချင်းမကြည့်တော့တစ်ခုချင်းတစ်ခုချင်းအကြောင်းအကျိုးဆက်သွားလိုက်မယ်ဆိုရင်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကဘာသစ္စာအကြောင်းဆိုရင်သမုဒယသစ္စာမလားသင်္ခါရကျောတရားကပါတိစ္ဆာဒုက္ခတိစ္ဆာဒီလိုပဲသွားမယ်နော်ဟောခေါင်းကြီးတော့သိညုံများမှာကတော့တဏ္ဍသမုဒိယဘဝေတဏ္ဍတိသမုဒိယတိစ္ဆာလို့ဒီလိုဆိုတာပေါ့ဒါပေမဲ့လို့ပရိသတ်မြာမဲ့စာပေတွေမှာကြတော့အဲ့ဒီပဋိစ္စသမုပ္ပတ္တယသဏ္ဍပသိပင်နေရင်အကြောင်းအဖြစ်နဲ့အကျိုးဆောင်သည့်အခိုက်မှာသမုဒိယတိစ္ဆာအကျိုးအဖြစ်နဲ့ပေါ်ပေါက်လာသည့်အခိုက်မှာဒုက္ခသစ္စာဆိုပြီးတော့เนาะတိယာသာတိသမုဒိယသစ္စာတိယာဒုက္ခသစ္စာတေတိတုဣတိဝနိယောစသည်ဖြင့်ဒီလိုဆိုထားတာဟုတ်အရိကအရိဒေသနာတော်နည်းရပြောမယ်ဆိုလို့ရှိရင်အကြောင်းတရားမှန်သည်များဘာသစ္စာလဲအကျိုးတရားမှန်သည်များဘာသစ္စာလဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဆိုလိုက်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နောက်တစ်ခုသင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးသင်္ခါရအကြောင်းတရားကအမှုရိယသစ္စာဝိညာဉ်ကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝိညာဉ်ကြောင့်လည်းယုတ်ဖြစ်ပါသည်ဝိညာဉ်ကအကြောင်းလည်းယုတ်ကအကျိုးဝိညာဉ်ကြောင့်တရားကအမှုရိယသစ္စာလည်းယုတ်ကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နာယောကြောင့်သာလာယရဏဖြစ်ပါသည်နာယောကအကြောင်းသာလာယရဏကအကျိုးနာယောကြောင့်တရားကသမုဒိယသစ္စာသာလာယရဏအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သာလာယရဏကြောင့်အတ္တဖြစ်ပါသည်သာလာယရဏကအကြောင်းအတ္တကအကျိုးသာလာယရဏအကြောင်းတရားကသမုဒိယသစ္စာသတ္တကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သတ္တကြောင့်ဝေဒနာဖြစ်ပါသည်သတ္တကအကြောင်းဝေဒနာကအကျိုးသတ္တကြောင့်တရားကသမုဒိယသစ္စာဝေဒနာကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝေဒနာကြောင့်တဏှာဖြစ်ပါသည်ဝေဒနာကအကြောင်းတဏှာကဝေဒနာအကြောင်းတရားကသမုဒိယသစ္စာတဏှာကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်တဏှာကအကြောင်းဥပါဒံကအကျိုးတဏှာအကြောင်းတရားကသမုဒိယသစ္စာဥပါဒံကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဥပါဒံအကြောင်းဘဝဖြစ်ပါသည်ဥပါဒံကအကြောင်းဘဝကဥပါရအကြောင်းတရားကသမုဒိယသစ္စာဘဝအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည
်
ဘဝကြောင့်ဇာတိဖြစ်ပါသည်ဘဝကအကြောင်းဇာတိကအကျိုးဘဝကဇာတိအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဇာတိကြောင့်သရမရဏဖြစ်ပါသည်ဇာတိကသာမရဏကဇာတိကြောင့်တရားကသမုဒိယသစ္စာသာမရဏကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်ဒီလိုတော့ပရိစ္ဆသမုပ္ပါဒရား7ပါးကိုတစ်ခုချင်းတစ်ခုချင်းစဉ်းစားပြီးတော့เนาะအဝိဇ္ဇာကမသိတာမသိတော့သင်္ခါရကပြုလို့အားထုတ်တယ်မသိမှုကအကြောင်းပြုလို့အားထုတ်မှုကအကျိုးမသိမှုဆိုတဲ့အကြောင်းတရားကသမုဒိယသစ္စာလေးပဲပြေလောအထုံးမှုဆိုတဲ့သင်္ခါရတရားလေးကဒုက္ခသစ္စာလေးပဲဒီလိုလေးများဉာဏ်ထဲမှာသိရောက်သွားမယ်ဆိုရင်ဒကာဒကမကြီး သစ္စာဉာဏ်လေးတွေမပေါ်ဘူးလားပေါ်တော့
ပေါ်ပါတယ်
သစ္စာဉာဏ်လေးတွေပေါ်သွားတယ်နော်အဲ့လောက်ကလေးကိုပဲစဉ်းကျင်စဉ်းစားပြေးလိုက်နိုင်မယ်ဆိုမိမိတို့တန်တာမှာသစ္စာတရားတွေခင်းသွားတာပဲသစ္စာတရားတွေခင်းသွားမယ်ဆိုရင်ဝိပဿနာဉာဏ်လေးမဖြစ်ဘူးလားဖြစ
်
ဖြစ်ပါတယ်ဝိပဿနာဉာဏ်လေးတွေဖြစ်ပြီးတော့ရင်ထဲမှာဘုရားတည်ပြေးလိုက်တာပဲနော
်
ရင်ထဲမှာတရားခင်းတော့ဘုရားလည်းမခင်းဘူးလားခင်းခင
်းပါတယ်
အော်အဲ့ဒီတော့မိမိတို့ဒီမိမိခန္ဓာကိုဉာဏ်ကလေးနဲ့မဆက်လိုက်နိုင်ရင်တော့မှအဝိဇ္ဇာနဲ့သင်္ခါရနှစ်ခုအကြောင်းကျိုးဆက်သွယ်ပုံလေးစဉ်းစားအဝိဇ္ဇာကမသိတဲ့သဘောသစ္စာကိုမသိတဲ့သဘောသင်္ခါရကပြည့်စုံအားထုတ်တဲ့သဘောသစ္စာကိုမသိတာကအကြောင်းတရားပဲဒါကသမုဒိယသစ္စာပဲပြည့်စုံအားထုတ်နေတဲ့ကာယကဝစီကမနောကံတွေနဲ့နေ့စဉ်နေ့စဉ်မသိပဲပြည့်စုံအားထုတ်နေတာတွေရှိတယ်။ဟောဓာရီကဒုက္ခသစ္စာတွေပါလားအတိလေးတွေမရဘူးလားည
ာ
ပါဘူး။အဲ့ဒီအတိလေးကိုတွေးပြီးတော့စဉ်းစားပြီးတော့မျက်နေမယ်ဆိုရင်ယင်ထဲမှာတရားကိန်းနေတာပဲပေါ့နော
်။
ယင်ထဲမှာတရားကိန်းရပါသေးမှာလေ
။
တရားကိန်းမှာပေါ့။ဖရာတရားသံဃာယရနာသုံးပါးကိန်းနေတဲ့ဟောဒီခန္ဓာကိုယ်ကြီးသည်တခြားသာပူဇော်ခံလိုက်တဲ့ခန္ဓာကိုယ်ကြီးလား။ပါပါပါပါ။ပါရင်လာရင်ကားစီရင်ယထာစီရင်နော
်။
အဲ့ဒီလိုနေနေဆင်းရင်ပြေးလိုက်နိုင်မယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာဖရာတရားတွေကိန်းလို့မတော်တဆအန္တရာယ်တွေဖြစ်ရင်တော့မှဒီအန္တရာယ်မှမိမိမလွတ်နိုင်ဘူးလားလွတ်နိုင်လားလွတ်နိုင်တာပဲဒါကြောင့်မလို့ဒီပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာထားတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီပရိစ္ဆသမုပ္ပါဒ်တရားကိုကြည့်ပြီးတော့အင်္ဂါ12ပါးကိုကြည့်ပြီးတော့တစ္ဆာဉာဏ်လေးရရအောင်ကျူးစားပေးကြပါနော်အဲဒီလိုကျူးစားပေးနိုင်ဖို့ရတဲ့ဘုန်းကြီးတို့ဒီနေ့အင်္ဂါ12ပါးဆိုတဲ့အသွဲကိုကျေးဇူးပြုပေးခြင်းပဲဖြစ်ပါတယ်နောက်တစ်ခါသင်္ခါရကနေပြီးတော့ရှေ့ကိုဆက်ကြည့်လိုက်မယ်ဆိုရင်သင်္ခါရသရကပြုလို့အာထုတ်တာ၊ဘာရီနဲ့ပြုလို့အာထုတ်တော့ကာယကံရဲ့ပစီကံရဲ့မနောကံရဲ့အဲဒီလိုပြုလို့အာထုတ်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့အကျိုးတရားတွေမရဘူးလားရ
။
ဩကာယကံဝစီကံမနောကံလေးတွေနဲ့ပြုလို့အာထုတ်တာကအကြောင်းတရားပါလား။ဝိညာဉ်နဲ့ရလာတာကအကျိုးတရားပါလား။ဘဝရရလာတာကအကျိုးတရားပါလား။ကာယကံဝစီကံမနောကံလေးတွေပြုလို့အာထုတ်တာကအကြောင်းပါသိစာဘဝရည်ရလာတာကပါသိစာဟောဒီလိုဆိုတော့မိမိတို့ရဲ့တဏ္ဍာမှာဘယ်ဘဝပဲရရဘယ်လိုအခြေအနေမျိုးနဲ့ပဲကြုံတွေ့ရကြုံတွေ့ရဒါတွေဟာအတိတ်သင်္ခါရအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေပဲကံကြောင့်ဖြစ်တဲ့ကံရဲ့အကျိုးတွေပဲလို့ဒီလိုလေးများသဘောပေါက်သွားလိုက်မယ်ဆိုရင်ကံကပါသစ္စာ
သမုဒိယ
သစ္စာရလာတဲ့ကျိုးတရားကပါသစ္စာဟောတာသမုဒိယသစ္စာနဲ့ဒုက္ခသစ္စာအကြောင်းကျိုးဆက်သွယ်နေတာပဲနော်အဲဒီလိုလေးပြီးသွားတော့သစ္စာဉာဏ်လေးတွေမရဘူးလားရသစ္စာဉာဏ်လေးတွေရရုံနဲ့မကပါဘူးအကြောင်းသမုဒိယသစ္စာဆိုတာကသင်္ခါရကျိုးဒုက္ခသစ္စာဆိုတာကဝိညာဉ်တရားအကြောင်းတရားဓမ္မလည်းပုဂ္ဂိုလ်သတ္တဝါမပါဘူးကျိုးတရားဓမ္မလည်းပုဂ္ဂိုလ်သတ္တဝါမပါဘူးငါလည်းမပါဘူးသူလည်းမပါဘူးယောက်ျားမိန်းမလည်းမပါဘူးအားလုံးဟာကျိုးတရားနဲ့ဉာဏ်တရားတွေပဲလို့ယောက်ျားဉာဏ်တရားအပေါ်မှာသဘောပေါက်သွားမယ်ဆိုရင်ယောက်ျားဉာဏ်တရားအပေါ်မှာဉာဏ်တရားသွားမယ်ဆိုရင်သက်ကာယဒိဋ္ဌိတွေမစင်မလားစင်သွားလားသစ္စာဉာဏ်ရတာနဲ့တပြိုင်နဲ့ဒိဋ္ဌိတရားတွေလည်းတပြိုင်နဲ့ကင်းစင်သွားတာပေါ့နော်အေးအဲ့ဒီအကြောင်းတရားကလည်းအတိတ်ကြောင့်ကဖြစ်ခဲ့တာပဲဖြစ်ခဲ့တာတော့မှန်တယ်အခုအချိန်အထိပါလာကလားမီးတော့
ပါပါပါ
ဒီဘက်ဘဝကိုဒီလိုဒီစားတော့မှပါမလာဘူးပါဖြစ်ကြရင်ခဲ့တယ်လဲဆိုတော့၆ပြောက်ပြည့်စည်ကြရင်ခဲ့တာပဲ၆ပြောက်ပြည့်စည်ကြရင်ခဲ့ရဲ့ခိုင်မြဲတဲ့တရားမှမဟုတ်ပဲပဲအကြောင်းတရားကမခိုင်မြဲတော့လည်းပဲအကျိုးတရားကဘယ်ခိုင်မြဲပါမလဲအကြောင်းတရားသင်္ခါရကမှမခိုင်မြဲဘူးဆိုအကျိုးတရားဖြစ်တဲ့ဝိညာဉ်ခိုင်မြဲပါမလားအကြောင်းတရားမမြဲလို့အကျိုးတရားမမြဲဘယ်လိုမလားအကြောင်းတရားကမမြဲဘူးအကြောင်းတရားမမြဲလို့အကျိုးတရားကလည်းမမြဲတဲ့သဘောတရားတွေပဲလို့မမြဲတဲ့သဘောတရားပေါ်မှာညံသိအောင်သွားရင်သတ္တရဒိဋ္ဌိတွေမစင်မလားစင်သွားတ
ာ
အကြောင်းတရားအကျိုးတရားဆက်တယ်မို့မကင်းပါဘူးမမြဲဘူးမမြဲ냐တော့လည်းပဲအတိတ်တုန်းကအကြောင်းတရားကတတ္တိအနေနဲ့ကြံပြီးတော့ပြစ္ဆုတ်ပိုင်းအကျိုးတရားရအောင်ကျေစုပြုပေးတာပဲအကြောင်းအကျိုးကင်းတာမှမဟုတ်ဖဲပဲလို့သဘောပေါက်သွားလိုက်တော့ဗာဒိဋ္ဌိစင်တော့
ဟုတ်ပါရဲ့
ဩစေတာဒိဋ္ဌိစင်တယ်အကြောင်းလေးတော့သိသိပြီးတော့သိလိုက်တဲ့အခါကျတော့တခြားသိတာလားဝိသိကိစ္စသိတာလား
ဒ
ိဋ္ဌိ၃မျိုးနဲ့စင်တဲ့ဝိသိကိစ္စနဲ့သိတဲ့သစ္စာဉာဏ်လေးတွေလည်းမရဘူးလားရလားဒါလေးတွေစဉ်းကျင်စဉ်းစားပြီးရင်ကိုယ်ပဲမိမိရဲ့တဏ္ဍာမှာတရားတွေကင်းနေတာပဲ ယောပရိသသမုပ္ပန္နပတ္တိသောဓမ္မပတ္တိပရိသသမုပ္ပတ္တရားကိုမြင်ရင်တရားကိုမြင်တာပဲဒီလိုမလားယောဓမ္မပတ္တိသောမပတ္တိတရားကိုမြင်ရင်တရားကိုကမမြင်ဘူးလားမြင်လား
မ
ြင်တာပါပဲဒါကြောင့်တရားကိန်းတဲ့ပုဂ္ဂိုလ်များဒီဘုရားကိန်းတဲ့ပုဂ္ဂိုလ်လို့ဒီလိုမှတ်လိုက်ပေါ့ကျွန်တော်တကရှင်းဆက်ကြည့်လိုက်တဲ့အခါကျတော့ဝိညာဉ်ကြောင့်ဘလို့ဖြစ်တော့ဝိညာဉ်ကအကြောင်းနဲ့ယောကအကျိုးဝိညာဏဝိညာဉ်အကြောင်းတရားကပါပိစ္ဆာ
သမုဒယပိစ္ဆာ
နာယုံကျိုးတရားကပါပိစ္ဆာ
ဒုက္ခပိစ္ဆာ
ဒုက္ခပိစ္ဆာဝိညာဉ်အကြောင်းတရားတွေမှာလည်းပုဂ္ဂိုလ်သတ္တဝါမပါပါဘူးနာယုံကျိုးတရားတွေမှာကောပုဂ္ဂိုလ်သတ္တဝါပါရလား
ပါပါ
ဩမိမိတဏ္ဍာမယဝိညာဉ်နေဝိညာဉ်ဆိုတဲ့စိတ်တရားတွေဖြစ်နေတဲ့အသိတွေဖြစ်နေတဲ့ဝိညာဉ်ရဲ့ခန္ဓာတွေဖြစ်နေတဲ့အဲ့ဒီအသိဆိုတဲ့တရားကလေးတွေဟာသူ့ကြည်သက်သက်ဖြစ်ပေါ်လာတာမှမဟုတ်ပဲပဲနာဆိုတဲ့စတဲ့သိတွေနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတာပဲလို့ဒီလိုသဘောပေါက်ပြီလား ဟုတ်တယ်မလားအတိကလေးတစ်ခုဖြစ်ပေါ်လာရင်လေဒီအတိကလေးကသူ့ကြည့်တတ်တဲ့လုံးကြီးပေါ်လာတာဟုတ်ရဲ့လားဟ
ုတ်ပါဘူး
စတဲ့သိတရားကလေးတွေနဲ့ရှင်တွဲပြီးတော့ပေါ်လာတယ
်
စတဲ့သိဆိုတာက2မျိုးရှိတယ်ပေါ့3မျိုးရှိတယ်ပေါ့နော်အကြံမျိုးဖွဲ့ကြည့်လိုက်ရင်ဘယ်နှမျိုးလဲ
3မျ
ိုးအကုသိုလ်တရားတွေနဲ့သာရှင်တဲ့စတဲ့သိကုသိုလ်တရားတွေနဲ့သာရှင်တဲ့စတဲ့သိကုသိုလ်နဲ့ကောအကုသိုလ်နဲ့ကောနှစ်ပါးလုံးမှာရှင်တဲ့စတဲ့သိအကျမ်းမြင့်တော့ဒီတော့ဖွဲ့တတ်ဖို့လိုတယ်ဟုတ်တယ်မလားအဲဒီတော့ကုသိုလ်တရားတွေများဖြစ်လာပြီဆိုရင်မိမိရဲ့တဏ္ဍာမှာကုသိုလ်စိတ်ကလေးတွေဖြစ်လာတယ်ဆိုရင်တန်းမြင့်တဲ့စိတ်ကလေးတွေဖြစ်လာတယ်တိလာထောက်တည်ခြင်းတဲ့စိတ်ကလေးတွေဖြစ်လာတယ်တရားအထောက်ခြင်းတဲ့စိတ်ကလေးတွေဖြစ်လာတယ်အဲဒီစိတ်ကလေးတွေဖြစ်လာရင်ဒီစိတ်ကလေးတွေကိုပြန်ပြီးတော့အာရုံပြုကြည့်လိုက်ပြန်ပြီးတော့သိပြီးလိုက်ပြန်ပြီးတော့ရှုပ်ပြီးလိုက်အဲဒီစိတ်တဲ့ကလေးတွေထဲမှာစိတ်တဲ့တွေမပါဘူးလားပ
ါ
စတဲ့သိတွေကပါလေလဲဆိုရင်သတ္တာဆိုတဲ့စတဲ့သိတွေတတိဆိုတဲ့စတဲ့သိတွေသမာဓိဆိုတဲ့စတဲ့သိတွေပညာဆိုတဲ့စတဲ့သိတွေပါတာပေါ့နော
်
သတ္တာဆိုတာကဘုရားတရားသံဃာယရဏသုံးပါးကိုကြီးညိုတယ်နော်ကြီးညိုတဲ့ယုံကြည်တဲ့ဘုရားစေဘုရားမလို့ယုံကြည်လို့လူတာတန်းတာဘုရားစေဘုရားမလို့ယုံကြည်လို့သီလတွေစောင့်တည်တာဘုရားစေဘုရားမလို့ယုံကြည်လို့ဘုရားဟောတဲ့တရားတွေလိုက်နာကျင့်သုံးနေတာဒီလိုမလ
ား
အဲ့ဒါကြောင့်မလို့ဘုရားဟောတဲ့တရားအတိုင်းလက်တွေ့လိုက်တာကျင့်သုံးကျင့်တဲ့စိတ်ကလေးလေးပေါ်လာပြီဆိုကြတဲ့ဘုကအော်ဘုရားပေါ်မှာယုံကြည်မှုဆိုတဲ့ကြည်ညိုမှုဆိုတဲ့သရတရားကလေးတွေရှိဘူးလားရှိ
ပါ
ဘူးအဲ့ဒီသရတရားကစိတ္တေသရတရားကဘာတော့
စ
ိတ္တေသူကျင့်တတ်ကျင်တာကစေသရတရားကစ
ိ
တ္တေနန္တရားပေါ့နော်သူကျင့်တတ်ကျင်တာက
စေ
ဒီလိုမလားအာလုကပုဂ္ဂိုလ်အပေါ်မှာသူရဲ့သီလသမာဓိပညာသိက္ခာသုံးရပ်ရှိတယ်လူတိုင်းတတ်တဲ့ပုဂ္ဂိုလ်တွေပဲအဲဒီတော့လုကပုဂ္ဂိုလ်ရဲ့သီလသမာဓိပညာသိက္ခာသုံးရပ်ကိုတဲ့ကြီးညိုပြီးတော့လူတိုင်းလည်းပြန်တော့လည်းပဲကြီးညိုတာကတခြားလားတရားတရားလ
ား
တရားတရားဒီစိတ္တသိလူချင်းတိုင်းနေတာကစေဒီလိုမလားအဲ့ဒီလိုမိမိရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့စိတ်ကလေးတွေကိုကြည်ပြီးတော့ဩဒါကစတသိမ့်နဲ့တွဲနေတဲ့စိတ်ပဲ။ဒါကစတသိမ့်ဒါကစိတ်စိတ်ဓာတ်ကရေပုံရသိတဲ့သဘောမှန်သမျှစိတ်ဟုတ်တယ်မလား
။
သိတဲ့သဘောမှန်သမျှဘယ်လိုတော့အဲ့ဒီသိတဲ့အထက်မှာလူချင်းတန်းကျင်တဲ့ဒီကလေးပေါ်လာရင်လူချင်းတန်းကျင်တာကစတသိမ့်သိနေတာကစိတ်ကြိုးစားအထောက်ခြင်းတဲ့သဘောလေးပေါ်လာရင်ကြိုးစားအထောက်ခြင်းတာကစတသိမ့်ကြိုးစားအထောက်ခြင်းတယ်လို့သိနေတာကစိတ်အောင်းမေတ္တိယမှုဆိုတဲ့စိတ္တဘောတရားလေးပေါ်လာရင်အောင်းမေတ္တိယမှုလေးက
စိတ္တ
သိအောင်းမေတ္တိယတယ်လို့သိနေတာလေးက
စိတ
်တည်ခြင်းမှုလေးပေါ်လာမယ်စူးစိုက်မှုလေးပေါ်လာမယ်တည်ခြင်းမှုစူးစိုက်မှုကစိတ္တသိတည်ခြင်းတဲ့သဘောစူးစိုက်တဲ့သဘောလေးကိုသိနေတာလေးကစိတ်ဟုတ်တယ်မလ
ား
ဆင်ញံနှလုံးသွင်းတဲ့သဘောလေးပေါ်လာရင်ဆင်ញံနှလုံးသွင်းတာကစိတ္တသိပါစိတ္တသိလည်းပြီးတော့ပညာပေါ့သိနေတဲ့သဘောလေးကစိတ်အဲ့ဒီတော့ကောင်းတဲ့ဘက်မှာဘယ်လိုကောင်းတဲ့စိတ်ကလေးပဲပေါ်ပေါ်ပေါ့နော်ကောင်းတဲ့စိတ်ကလေးတိုင်းကောင်းတဲ့စိတ်ကလေးတိုင်းမှာကောင်းတဲ့စိတ်တိတ်ကလေးတွေရှင်တွဲပြီးတော့ပေါ်နေတယ်လို့ဝိညာဏပစ္စယနာမရူပံဝိညာဉ်တိဟုသောအကြောင်းတရားကြောင့်နာမရူပံနာတိဟုသောစိတ္တိတ်တရားယုတ်တိဟုသောယုတ်တရားစိတ္တိတ်နဲ့ယုတ်ဆိုတဲ့နာယုတ်တရားတို့ဒီသံမုန်းဒီဖြစ်ပေါ်၍လာကြလေကုန်၏ဒီလိုသိပေးလိုက်ဟုတ်တယ်မလားမကောင်းတဲ့စိတ္တတွေမကောင်းတဲ့စိတ်ကလေးတွေမကောင်းတဲ့အသိကလေးတွေပေါ်လာပြန်ရင်လည်းမကောင်းတဲ့စိတ္တကလေးတွေနဲ့ရှင်တွဲပြီးတော့မပြေဘူးလားဖြစ်လားဖြစ်ပါပါဘူး။အေးတခုခုကိုလိုချင်တဲ့တာယာတဲ့တတ်မှတ်တဲ့နှိမ့်သက်တဲ့ဆိုရင်တာယာတဲ့တတ်မှတ်တဲ့နှိမ့်သက်တာကတဏ္ဏ တခြားလားတတိသိမ့်လား သာယာရဲနာမတဲ့နေတဲ့တယ်လို့သိနေတာလေးကစေဟိဒီလိုမလားကြာကြာတဲ့သဘောလေးပေါ်လာရင်စဉ်းကျင်တဲ့သဘောလေးပေါ်လာရင်စဉ်းရတဲ့သဘောလေးပေါ်လာရင်ကြာကြာတဲ့သဘောစဉ်းကျင်တဲ့သဘောစဉ်းရတဲ့သဘောလေးကဒေါသတခြားလားတတိသိမ့်လ
ား
သိနေတာလေးကဟောဒီစိတ်ဒီဘလုံးနဲ့တွဲနေတော့စတတိသိမ့်နဲ့တွဲစတသိမ့်နဲ့တွဲတော့မကောင်းတဲ့စတသိမ့်နဲ့တွဲရင်မကောင်းတဲ့စိတ်ကောင်းတဲ့စတသိမ့်နဲ့တွဲရင်ကောင်းတဲ့စိတ်ဟုတ်တယ်မလားအဲ့ဒီတော့ချင်းညိုတဲ့သဘောတတိယတဲ့ယုံနာပေါ်မှာတတိထားမိတဲ့သဘောယုံနာပေါ်မှာစူးစက်တဲ့သဘောယုံနာပေါ်မှာဆင်ခြင်နှလုံးသွင်းတဲ့သဘောဖရာတရားတန်ခါယရနာသမချင်းညိုတဲ့သဘောစေရနာထားတဲ့သဘောအဲ့ဒီသဘောလေးတွေပေါ်လာရင်ဒါကောင်းတဲ့စတသိမ့်ကလေးတွေပဲအဲ့ဒီကောင်းတဲ့စတိတ်ကလေးတွေပေါ်လာရင်သိနေတဲ့သီလေးကလည်းပဲဒါကောင်းတဲ့အသီးလေးပဲကောင်းတဲ့စတိတ်စိတ်ကလေးပဲကောင်းတဲ့ဝိညာဉ်နဲ့ခန္ဓာလေးပဲဒီလိုသဘောပေါက်ပြီးလိုက်ပါနော်မကောင်းတဲ့စတိတ်တွေပေါ်လာမဲ့လောဘတို့ဒေါသတို့မောဟတို့မာနတို့ဒိဋ္ဌိတို့အဲ့ဒီလိုမကောင်းတဲ့စတိတ်ကလေးတွေပေါ်လာပြီးဆိုရင်စိတ်ကတော့ကောင်းမလားမကောင်းဘူးလ
ား
ဘယ်လိုလဲရှင်သွဲပေါ်နေလို့တော့
မ
ကောင်းတဲ့စတိတ်နဲ့ရှင်သွဲပေါ်နေလို့အဲ့လိုမကောင်းတဲ့စိတ်ကလေးတွေနဲ့ရှင်ပြပေါ်လာပြီးဆိုမိမိစိတ်ကိုယ်ကလုံးလုံးမကောင်းတဲ့စိတ်ကလေးတွေဖြစ်လာတာပဲအဲ့ဒီစိတ်ကလေးတွေဟာကကုသိုလ်စိတ်မမှုတာအကုသိုလ်စိတ်အဲ့ဒီအကုသိုလ်စိတ်အကုသိုလ်စိတ်ကလေးတွေဟာမိမိကိုယ်ပယ်လေးပါးသန္တာကြားရောက်စေတတ်တာပဲဒါကြောင့်ဒီမကောင်းတဲ့စိတ်ကလေးတွေမိမိသန္တာမှာမပေါ့အောင်ကြိုးစားမယ်ဆိုတဲ့အတိတ်လေးတွေဝင်မလာဝင
်
ဒါကြောင့်မလို့ဝိညာဏပစ္စယနာမရူပံဝိညာဉ်တုသောအကြောင်းတရားကြောင့်နာယုံတုသောအကျိုးတရားဖြစ်တယ်ဒီလိုဆင်ခြင်ပြရမယ်နော
်
အခြေချုပ်အားဖြင့်ပြောလိုက်တော့ဘယ်လိုပြောမလဲဝိညာဉ်ကြောင့်နာယုတ်ဖြစ်ပါသည်ဝိညာဉ်ကအကြောင်းနာယုတ်ကအကျိုးဝိညာဉ်ကြောင့်တရားကသမုဒိယသစ္စာနာယုတ်ကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်သစ္စာဉာဏ်လေးကိုမရဘူးလားရဝိညာဉ်ကြောင့်တရားကပုဂ္ဂိုလ်သတ္တဝါလားဝိညာဉ်ရဲ့ခန္ဓာလေးလားနာယုတ်ကြောင့်တရားကလည်းပုဂ္ဂိုလ်သတ္တဝါလားယုံနာတရားလေးလ
ား
ဒီထဲမှာပုဂ္ဂိုလ်တရားပါရင်လ
ား
ဓာရီလူတွေကပါရင်လ
ား
ယောက်ျားမိန်းမတွေပါရင်လား တော့ပုဂ္ဂိုလ်တရားစိတ်သုံးနေတဲ့ယုံနာဓမ္မသင်္ခါရသက်သက်သာဖြစ်သောကြောင့်ဒီအမြင်လေးရလိုက်မယ်ဆိုရင်ဗာရီတိစင်တော
်
ဖြစ်ပြီးရင်ဗာဖြစ်တတ်တော့ပြက်သွားတယ်လို့မြင်လိုက်တော့ဗာရီတိစင်တော
်
ပြက်ပြီးပြက်သွားကြတော့လည်းပဲဝိညာဉ်ကလေးပြက်သွားတဲ့အချိန်မှာဘယ်လိုစားတော့ပေါ်လာတော့ဝိညာဉ်လေးနေရာမှာဘယ်လိုစားတော့ပေါ်လာတော့အစားတော့ပေါ်တဲ့ကြောင်းကျိုးဆက်တယ်မို့မကင်းပါဘူးလို့သိလိုက်တော့ဗာဒိတိစင်တော့အကြောင်းလေးကသိသိပြီးတော့သိလိုက်တော့တခြားလောက်ဒီကိစ္စသိတာလားဟောဒီလိုရှုမှတ်သုံးသပ်လိုက်ပစ္စာဉာဏ်ရရင်တော့မကဘူးဒိဋ္ဌိသုံးမျိုးနဲ့ဝိသကိစ္စကမသိဘူးလားသိလားဒီလိုသိရင်နှလုံးသွင်းနေသည့်ကာလမိမိရဲ့တဏ္ဍာမှာဒိဋ္ဌိတရားနဲ့ဝိသကိစ္စတရားကင်းစင်နေတယ်ဆိုတာခိုင်တန်ကလေးကင်းစင်နေသည်ပဲထားဘူးတော့အင်မတန်တန်ဖို့ရှိဘူးလားရှိပါပါအင်မတန်တန်ဖို့ရှိပါတယ်နော
်
ဒီနောက်တစ်ခါရှင်းဆက်သွားလိုက်တော့နာယောကြောင့်သာလာယရဏဖြစ်တယ်နာယောဆိုတာကစတသိမ့်နဲ့ယုံတရားအဲ့ဒီနေရာမှာစတသိမ့်ဆိုတဲ့နေရာမှာဘုန်းကြီးတို့တဏ္ဍာငယ်ဒီစင်ပါစတသိမ့်ဒီတခြားနဲ့ရှင်တွဲပေါ်လာလားစိတ်နဲ့ရှင်တွဲပေါ်လာလားဒီတော့စတသိမ့်လို့ပြောလိုက်တာလည်းစိတ်တွေလည်းပါပြီးသားဖြစ်နေပြီပေါ့လေစတသိမ့်တွေစိတ်တွေယုံတွေအဲ့ဒီစတတိတ်ကစိတ်ကြီးရုပ်ကြီးဖြစ်လာတဲ့အခါကျတော့အဲ့ဒီစိတ်စတတိတ်ရုပ်ကြီးတဲ့ကနေတဏှာယရဏလေးတွေမဖြစ်ဘူးလားဖြစ်လာလ
ား
စိတ်စတတိတ်ရုပ်ဆိုတဲ့နာယုတ်ကအကြောင်းတဏှာယရဏကအကျိုးဟုတ်တယ်မလားဟောတဏှာယရဏလည်းမျက်စိနဲ့ကောင်တရားကိုစိတ်ဆိုတာဒီစိတ်စတတိတ်ရုပ်ကြီးခြေခံပြီးတော့ဖြစ်ပေါ်လာတဲ့တရားတွေပဲအကြောင်းဖြစ်လို့အကျိုးဖြစ်တာပဲအကြောင်းကင်းပြီးဖြစ်တာတခုမှမရှိပဲပဲဒီလိုစဉ်းကျင်နှလုံးသွင်းပေးလိုက်ပါဟုတ်တယ်မလားအဲ့တော့ဆင်ခြင်နှလုံးသွင်းပေးလိုက်တဲ့အခါကျတော့နာယောဂအကြောင်းပါသစ္စာသာလာယရဏကအကျိုးပါသစ္စာသစ္စာဉာဏ်လေးတွေမြာဝိလာရသစ္စာဉာဏ်လေးတွေရသွားတယ်အဲ့ဒီနာယောဂတို့သာလာယရဏတို့သရကဖြစ်ပြီးရပါဖြစ်တတ်တော့ပုဂ္ဂိုလ်သတ္တဝါဟောရလားငါရီသူတွေကဟောရလားမျက်စိနာရီကောင်တရားကိုဆိုပေမဲ့မျက်စိပုံမှန်တရားကြီးဟောရလ
ား
မျက်စိအကြည်တတ်နာပုံမန္တရာကြီးလား နာကြီးတက်နှာခေါင်းပုံမန္တရာကြီးလ
ား
နှာခေါင်းကြီးတက်တရားပုံမန္တရာကြီးလ
ား
ဟောဒီကိုယ်ခန္ဓာကိုကြီးလ
ား
တရားကြီးတက်ကိုယ်ကြီးတက်ဒီလိုမလားဟောဒီလိုဆိုတော့သံသာယရဏလို့သာပြောပေမဲ့ပုံမန္တရာကြီးဒီခုမှမရှိတာမှမဟုတ်ပဲ ပုံမှန်တရားလည်းမဟုတ်ဘူးအကောင်းတရားလည်းမဟုတ်ဘူးအထည်လည်းမဟုတ်ဘူးတရားလည်းမဟုတ်ဘူးတခြားလားသဘောတရားလေး
သဘောတရားပါဘုရား
အဲ့ဒီသဘောတရားလေးဒီပုဂ္ဂိုလ်တွေလားတ attva တွေလားယောက်ျားမိန်းမတွေလားသဘောတရားလေးလား
သဘောတရားပါ
ဘုရားသဘောတရားလေးများတာဖြစ်တယ်သဘောတရားလေးများတာဖြစ်တယ်မျက်စိအကြည့်တဏအကြည့်တဏကောင်းအကြည့်တဏငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဟောတာကရုပ်သဘောဟောတာကနာမ်သဘောအဲ့ဒီလိုလေသဘောပေါက်သွားလိုက်တော့တက္ကရာလေးတွေမစင်မူလားစင်သွားလားအဲ့ဒီသဘောတရားလေးတွေဖြည်းဖြည်းပါဖြစ်ပါလေဖြည်းဖြည်းပြတ်တယ်လို့သိလိုက်တော့သက္ကရာလေးတွေစင်တယ်ဩနာယောကလေးပြတ်သွားပြီတဲ့အချိန်မှာသာလာရဏလေးစားထုတ်မပေါ်ဘူးလားပေါ်လားအကြောင်းရွတ်ဆက်တယ်မို့ကင်းသလားမကင်းဘူးလ
ား
မကင်းပါဘူးလို့သိလိုက်တော့ဗာလေးတွေစင်တော့အကြောင်းပေါ်မှာသိသိပြီးတော့သိလိုက်တော့ဒီစကိစ္စမှာမသိဘူးလားသိလားသစ္စာဉာဏ်ရရုံနဲ့မကဘူးဒိဋ္ဌိ၃မျိုးနဲ့ဝိစကိစ္စမှာသိသွားတာပဲဟုတ်တယ်မလားတဏှာယရဏအကြောင်းခန္ဓာဖြစ်ပါသည်တဏှာယရဏကအကြောင်းခန္ဓာကအကျိုးတဏှာယရဏကမျက်စိနာကောင်တရားကိုစိတ်အေးအဲ့ဒီသဘောတရားတွေရှိတော့အပြင်ဘာကအာယုန်နဲ့လာတတ်ဝိညာဉ်၆မျိုးလေးပေါင်းဓာရရဲ့အာယုန်ရဲ့ဝိညာဉ်ရဲ့သုံးပါးပေါင်းဆောင်ခြင်းကိုတရားခေါ်မလားဖတ်တာခမလားအဲ့ဒီတရားတွေမပေါင်းဆောင်မနဲ့ဖတ်တာဖြစ်ပါမလ
ား
ဒီတရားတွေပေါင်းဆောင်လို့ဒါလည်းဖတ်တာဖြစ်တာပါဟုတ်တယ်မလားမျက်စိဆိုတဲ့ဓာရမှာဆင်းဆိုတဲ့အာယုံကလာတိုက်လိုက်တဲ့အခါကျတော့မြင်စိတ်ဆိုတဲ့အကျိုးတရားတွေဖြစ်ပေါ်လာတယ်အဲ့ဒီတော့မှပေါင်းဆောင်လိုက်တဲ့အခါမှာဘယ်လိုဖြစ်တော့ဖတ်တာဩဒါဟာသလာယနာပစ္စယဖတ်တော်ဆိုတာဒီလိုပေါင်းဆောင်လို့ဒီလိုအကျိုးတရားဖြစ်တာပဲဒီလိုပေါင်းဆောင်လို့ဒါမရှိရင်ဒီလိုအကျိုးတရားဖြစ်မှာမဟုတ်ဘူးဒါကြောင့်ပေါင်းဆောင်ခြင်းကအကြောင်းပါသစ္စာ
သမုဒိယသစ္စာ
ဖာသာဆိုတဲ့ကျိုးတရားလေးဖြစ်လာတာကပါသစ္စာဒုက္ခသစ္စာဒီထဲမှာပုဂ္ဂိုလ်တ attva တွေပါရဲ့လား ယောက်ျားမိန်းမတွေကပါရဲ့လားဒုက္ခကခြေလက်ပါရဲ့လ
ား
တခြားလားယုံနာတရားလေးလ
ား
ယုံနာကိုယုံနာမှသိတော့ဗာဒိဋ္ဌိစင
်
ဒီတရားလေးတွေဖြစ်ပြီးတော့ဗာဖြစ်သွားတော့ပြက်ပြက်သွားတယ်လို့သိလိုက်တော့ဗာဒိဋ္ဌိစင
်
အော်သတ္တရဏလေးချုပ်သွားပြီးတဲ့နောက်မှာဖတ်တာဆိုတဲ့ကြိုးတရားလေးစားထုတ်ပြီးတော့မပေါ်ဘူးလားပေါ်လာပါဘူ
း။
အကြောင်းကျိုးဆက်တယ်မို့မကင်းပါဘူးလို့သိလိုက်တော့ဗာဒိဋ္ဌိစင
်
။အကြောင်းတရားပေါ်မှာသိသိပြီးတော့သိလိုက်တော့ဒိဋ္ဌိသုံးမျိုးလဲစင်တယ်ဝိသကိစ္စလည်းသိတယ်။ဟုတ်တယ်မလား။မိမိတဏ္ဍာမှာဒိဋ္ဌိကိလေသာသိတယ်။ဒိဋ္ဌိကိလေသာနဲ့ဝိသကိစ္စကိလေသာသိအောင်မိမိတဏ္ဍာမှာစင်ရင်နှလုံးသွင်းတယ်သမဇိညာဉာဏ်ကလေးဉာဏ်ကကိန်းနေရင်ဒိဋ္ဌိကိလေသာလည်းသိမယ်ဝိသကိစ္စကိလေသာလည်းသိမယ်သစ္စာဉာဏ်လေးတွေလည်းမရဘူးလားရပါပါဩဘာသကစီသွားရင်နော်ဘာသကစီသွားရင်လည်းမျက်လုံးကလေးမှိန်ပြီးတော့ဟောဒီပရိစ္ဆေသမုပ္ပါဒ်စပိုင်းလေးကိုအာယုံပြုတ်ပြီးတော့နော်တခုချင်းတခုချင်းရဲ့သဘောသွားလေးတွေကိုဒီလိုကြောင်းကျိုးဆက်သွယ်ပြီးတော့အသစ္စာသိတဲ့အသိလေးနဲ့များလိုက်သွားမယ်ဆိုရင်အဲ့ဒီအချိန်ဟာဘုရားတရားဓမ္မရိယာခန္ဓာကိုယ်ဒီအပူသောခံတိုင်းနေတဲ့ခန္ဓာကိုယ်ကြီးမဖြစ်ဘူးလားပြည့
်
ဖြစ်နေတယ်အိမတတမိုးရှိတဲ့ခန္ဓာကိုယ်ကြီးနော
်
သွားလျာသားလျာအနေရေတွေမကင်းဘူးလားကင်းနေမှာလားလောကကိစ္စကံကံကိစ္စအကျဉ်းစီတွေမအောင်မြင်ဘူးလားအောင်မြင်ပါလားအောင်မြင်ပါနော်ဘုရားတရားသံဃာယရဏသုံးပါးအာယုံပြည့်ယုံနေမှာပဲနဲ့သစ္စာသိတဲ့သစ္စာဉာဏ်ကလေးကိန်းပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့အကျဉ်းစီဘယ်မအောင်မြင်မဲနေပါမလဲဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ဒကာရမတွေနော်ဟိုလိုပြောဒီလိုပြောဂါရာတွေရုပ်ခတရေဇနီမဲ့အစားမောဂောယောဂီတွေဖြစ်ပြီးအာလျောသာဟောဒီမောဂောဆရာတော်ဘုရားကြီးချမှတ်ထားတဲ့ဟောဒီပရိသတ်သမောပ္ပဒေသနာကိုအာယုံပြုပြီးတော့သစ္စာဉာဏ်လေးတွေရအောင်ကြိုးစားပေးကြခြင်းကိုပဲအန္တရာယ်ကင်းမဲ့အကျံစီလက်အောင်မြင်မယ်ဟုတ်တယ်မလ
ား
အဲ့ဒါကြောင့်မလို့ကဲရှင်းဆက်သွားလိုက်ကြရအောင်ခန္ဓာဖြစ်เสียပါတယ်တော့ခန္ဓာကလည်းကြောင်းဝေဒနာကလည်းကြောင်းခန္ဓာအကြောင်းတရားကပါတိစ္ဆာဝေဒနာအကြောင်းတရားကပါတိစ္ဆာခန္ဓာဆိုတဲ့တရားကလေးတဲ့သူကတွေးကြည့်တဲ့သဘောတော့မှန်တယ်သူကိုယ်ကပုဂ္ဂိုလ်တ attva ဟုတ်ရဲ့အကောင်းထဲတော့ရှိရလားရ
ှ
ိပါဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးကောင်းတယ်လည်းမရှိဘူးသဘောတရားလေးပါပဲတဲ့အဲ့ဒီသဘောတရားလေးဖတ်တာဆိုတဲ့သဘောတရားကလေးကလည်းပဲသဘောတရားကလေးဆိုပေမဲ့သူကလည်းတတိတော့ပြင်းတယ်ဒီလိုမလ
ား
ဘလောက်အထိတတိပြင်းတယ်လဲဆိုရင်ဒုက္ခဝေဒနာဖြစ်အောင်လည်းခံတိပေးတတ်တယ်ဒုက္ခဝေဒနာဖြစ်အောင်လည်းခံတိပေးတတ်တယ်ဥပေက္ခဝေဒနာဖြစ်အောင်လည်းပဲခံတိပေးတတ်ပါတယ် ဝေဒနာသုံးပါးဖြစ်အောင်ဒီမှာပဋိဒါဘုရားဖန်တီးပေးတာလားဩဒီလိုဆိုတော့မိမိရဲ့တဏ္ဍာမှာကောင်းတဲ့ခံစားမှုဒုက္ခဝေဒနာလေးပေါ်လာပြီဆိုဩဒီဒီဝေဒနာဒါလေးကဝေဒနာလေးပဲဒါလေးကဒုက္ခဝေဒနာလေးပဲဒီလိုဒုက္ခဝေဒနာလေးဟာသူ့အကြောင်းနဲ့တသက်ဖြစ်တာမှမဟုတ်ပဲဖတ်တာဆိုတဲ့အကြောင်းတရားကြောင့်ဒီဝေဒနာလေးဖြစ်ပေါ်လာတာပဲလို့အကြောင်းနဲ့တော့သိသိပြီးတော့မသိရဘူးလားသိရမှာလားအဲဒီတော့အကြောင်းနဲ့တော့သိသိပြီးတော့သိလိုက်တော့အကြောင်းကဗာသိစာအကျိုးဖြစ်တဲ့ဝေဒနာလေးကဗာသိစာအကြောင်းသမုဒယသိစာကြောင့်အကျိုးဒုက္ခသိစာဖြစ်လာတာပါပေါ့လားဟုတ်တယ်မလားတွင်းရင်တွင်းရင်တွင်းရင်နဲ့သစ္စာသိတဲ့အဉာဏ်လေးတွေမရဘူးလားညသစ္စာသိတဲ့အဉာဏ်လေးတွေမိမိရင်ထဲမှာကိန်းလာတာပဲအဲဒီတော့ကိန်းလာတဲ့အញ្ញဟာတာကြောင့်ဝေဒနာဖြစ်တဲ့အကြောင်းတရားကဖတ်တာအကျိုးတရားကဝေဒနာအကြောင်းနဲ့ကြည့်တော့လည်းပုဂ္ဂိုလ်တ attva မပါအကျိုးနဲ့ကြည့်တော့လည်းငါမဟုတ်เนาะငါမဟုတ်သူမဟုတ်ယောက်ျားမင်းမမဟုတ်ဒုက္ခဝေဒနာမြတ်တာဖြစ်တယ်လို့အကြောင်းနဲ့အကျိုးအပေါ်မှာဒါကနန္တရားလေးပါပဲပုဂ္ဂိုလ်တ attva မပါပါဘူးလို့ပိုင်ပိုင်နိုင်နဲ့ဆုံးဖြတ်ချက်ချလိုက်နိုင်မယ်ဆိုရင်ဒဂရမရေတက်ကာယတိတိမစင်မလားဆင်သွားလားအဲ့ဒီသဘောတရားလေးတွေဖြစ်ပြီးရင်မဖြစ်တတ်တော့ဒုက္ခဝရဏလေးကလည်းဖြစ်ပြီးရင်ပြတ်သွားတာပဲဒုက္ခဝရဏလေးပြတ်သွားတော့ဩဒုက္ခဝရဏလေးစားတော့ပေါ်မှာပေါ့အမှန်ဒုက္ခဝရဏလေးကလည်းဖြစ်ပြီးရင်ဒီနေမှာလားပြတ်သွားမှာလားဒုက္ခဝရဏလေးကလည်းပြတ်ပြီးသွားတဲ့အခါကျတော့ဘလို့စားတော့ပေါ်မလဲဘုပ္ပခဝရဏစားတော့ပေါ်မှာပေါ့ဘုပ္ပခဝရဏလေးကလည်းဖြစ်ပြီးရင်ဒီနေမှာလားပြတ်သွားမှာလားဩဒီဝရဏ၃မျိုးဟာတကုမိတကုတကုမိတကုဖြစ်လာတယ်ပြက်သွားတယ်နောက်တစ်ခုစားတော့ပေါ်တယ်ပြီးတော့ပြက်သွားတယ်နောက်တစ်ခုစားတော့ပေါ်တယ်ပြီးတော့ပြက်သွားတယ်နောက်တစ်ခုစားတော့ပေါ်တယ်မိမိတဏ္ဍာမှာခံစားနေရတဲ့ဝေဒနာကလေးတွေကိုတဲ့တစ်ခုချင်းတစ်ခုချင်းညာကလေးနဲ့ဖွဲ့ချက်စစ်ချပြီးတော့ကြည့်လိုက်တော့ဒါလေးကဒုက္ခဝေဒနာဒါလေးကဒုက္ခဝေဒနာဒါလေးကဥပိ္ခာဝေဒနာသဘောမပေါက်ဘူးလားမပေါက်ပါလားဒုက္ခဝေဒနာကနေဒုက္ခဝေဒနာပြောင်းသွားခြင်းဒီဘာဝေဒနာပြည့်လို့ဘာဝေဒနာစားထုတ်တော့ဒုက္ခဝရဏပြက်လို့ဒုက္ခဝရဏစားထိုးတာတဲ့ဒုက္ခဝရဏလေးကနေပြီးတော့ဒုက္ခဝရဏလေးအစားဒုက္ခဝရဏလေးပြောင်းသွားခြင်းဟာလည်းပဲဘာဝရဏပြက်လို့ဘာဝရဏစားထိုးတာတော့ဒုက္ခဝရဏပြက်လို့ဒုက္ခဝရဏစားထိုးတယ်ဒီလိုမလားပရမထိုင်ခါစားမှနာလာခြင်းတော့မရှိဘူးတော်တော်လေးကြတော့နာလာပြီဒုက္ခဝရဏလေးပြက်လို့ဒုက္ခဝရဏလေးစားထိုးတာပဲဒီလိုမလားအော်နည်းနည်းနည်းလေးကြားတဲ့အခါကျတော့ပူလောင်အိုက်ဆက်လာတယ်စောစောတုန်းကမအိုက်ဘူးအခုအိုက်လာတယ်။ဘာဖြစ်လာတာတော့ဒုက္ခဝရဏဒုက္ခဝရဏလေးပြက်လို့ဒုက္ခဝရဏလေးစားထိုးလာတာမလားမအိုက်ရကနေအိုက်လာတယ်ဘာဝရဏပြက်လို့ဘာဝရဏစားထိုးတော့အော်ဒီကလေးကရုပ်တည်းရဲ့နော်တခါတည်းတိုက်ခတ်လာတဲ့အခါကျတော့အေးကနေစိတ်ကနေမဖြစ်ဘူးလားဖြစ်လားအေးတဲ့စိတ်နဲ့တဘာဝလေးမခံစားရဘူးလားခံစားရလားဖြစ်တာကလားအိုက်ကလေးမပြေဘူးလားပြေသွားလားဘာဝရဏလေးပေါ်လာတော့ဟောသောသောကဒုက္ခဝရဏရှိသေးလားဘယ်ရောက်သွားတော့ဒုက္ခဝရဏလေးပြည့်လို့ဒုက္ခဝရဏလေးစားထုတ်လာတာပဲဒီလိုနှလုံးသွင်းမိရမယ်ဟုတ်တယ်မလားတခါတခါကြပြန်တော့လည်းပဲတဲ့မိမိကနေပြီးတော့ဝင်လေထွက်လေရှုနေမယ်နော်တမာရီလေးနဲ့ဒီနေမယ်အဲ့တော့ဒီနေလိုက်တဲ့အခါကျတော့အိုက်တာကိုလည်းသတိမရအေးတာကိုလည်းသတိမရအမှုမဲ့မမဲ့သဘောလေးမဖြစ်ဘူးလားဖြစ်ဘာဝရဏလေးဖြစ်နေတော့ဟောသောသောကဒုက္ခဝရဏလေးပြတ်သွားတော့အခုဥပိ္ပခဝရဏလေးစားထုတ်ပေါ်နေတာပဲဒီလိုဆင်ရင်နှလုံးသွင်းပြလိုက်ပါအမှုမဲ့မမဲ့မနေလိုက်ပါနဲ့ဟုတ်တယ်မလားအမှုမဲ့မမဲ့မနေလိုက်ပါနဲ့ခံစားနေရတဲ့ဝေဒနာကလေးတွေတစ်ခုပြီးတစ်ခုကြောင်းလဲကြောင်းလဲသွားတာကြည့်ပြီးတော့အဟောင်းချုပ်လို့သိပေါ်တာအောင်းသားတာကအပြက်အသိပေါ်တာကအဖြစ်ပြက်တာနဲ့ဖြစ်တာဖြစ်တာနဲ့ပြက်တာတခြားလားဖြစ်ပြက်လားဖြစ်ပြက်သဘောမှတပါးတခြားပါရှိတော့ဝေဒနာလေးပေါ်လဲဖြစ်ပြက်ဒုတိယလေးပေါ်လဲဖြစ်ပြက်တတိယလေးပေါ်လဲဘာတရားလေးပဲပေါ်တဲ့သဘောတရားလေးကိုဉာဏ်လေးနဲ့စိုက်ကြည့်ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်ပြီပဲနောက်တစ်ခုသာတို့ပေါ်တယ်ဒီလိုမလားဩဒါလေးကတခြားလားဝေဒနာလေးလားဒါလေးဝေဒနာလေးဒီပုဂ္ဂိုလ်တ attva လည်းမဟုတ်ပါဘူးငါအေးတာလည်းမဟုတ်ဘူးငါအိုက်တာလည်းမဟုတ်ဘူးငါနာတာလည်းမဟုတ်ဘူးငါကျင်တာလည်းမဟုတ်ဘူးနော်ဒါလေးကဝေယုတ်တရားရဲ့ဖောက်ပြန်မှုကြောင့်ယုတ်တရားရဲ့ဖောက်ပြန်မှုပေါ်မှာဝေဒနာလေးကခံစားနေတာပဲစိတ်ကလေးကသိနေတာပဲဩဒါလေးကတခြားလားယုံတဲ့တရားလေးလား ယောက်တန်တရားလေးတွေပါပဲလို့ဒီလိုဉာဏ်မြင်လေးရှင်းတော်လိုက်တဲ့အခါကျတော့ဗာဒိတိစင်တော့အခုနောက်လို့ဒီခုနောက်တစ်ခုစားတော့ပေါ်တိုင်းပေါ်တိုင်းပြက်ပြက်သွားတာမတွေ့ရဘူးလားတွေ့ရလားပြက်ပြက်သွားတာတွေ့ရပါတယ်ဒီလိုမဟုတ်လားအဲဒီတော့ပြက်ပြက်သွားတာလေးကဲခံနေလိုက်ကြတယ်တကယ်လည်းဗာဒိတိစင်တော့သာသနာတိတိစင်ပါတယ်နော်ပြက်ပြင်ပြက်သွားကြတော့လည်းပဲနောက်တစ်ခုအစားတော့မပေါ်ဘူးလားပေါ်လားကြောင်ကျွတ်ဆက်တယ်မကင်းရလားအစားတော့ပေါ်လာတာမြင်နိုင်တော့အဖြစ်ကြောင်ကျွတ်မဆက်သွယ်မှုမကင်းပါဘူးလို့သိလိုက်တော့ဗာဒိတိစင်တော့အကြောင်းလေးတော့သိသိပြီးတော့သိလိုက်ပြီးတော့အကြောင်းပေါ်မှာညံရှင်းသွားတော့ဩော်ဒေဒီမြတ်ဘုရားကိစ္စလေးတော့မသိဘူးလားသိသွားတာသစ္စာကိုဒီတော့ကသစ္စာညာရတယ်ပေါ့အဲဒီတော့သစ္စာညာရသည့်ခဏမှာပဲဒိဋ္ဌိ၃မျိုးကိုဝိသကိစ္စတော့သိတာလေဒီလိုမလားအဲ့ဒီတော့လည်းမရှိမပေးနိုင်ရဟောဒီတရားရှုတဲ့အချိန်မှမဟုတ်ပဲပဲဘယ်နေရာပဲရရောက်ဘယ်နေရာပဲသွားတော့ဘယ်နေရာပဲနေနေဒီရတိလေးနဲ့ရှုမှတ်လို့မရဘူးလားရအဲ့ဒီရတိလေးနဲ့ရှုမှတ်နိုင်ရင်သစ္စာဉာဏ်လေးကြားနေမှာပဲဒိဋ္ဌိဝိသကိစ္စလေးတွေသိနေမှာပဲဒိဋ္ဌိဝိသကိစ္စသိတာကတခြားနဲ့တတ်လို့လားဉာဏ်နဲ့တတ်လို့လားတခြားဉာဏ်လားသစ္စာဉာဏ်လားအဲ့ဒါသစ္စာဉာဏ်လေးရလာပြီဆိုရင်ဒိဋ္ဌိဝိသကိစ္စသိခြင်းဆိုတဲ့အကျိုးမရဘူးလားရလားကျေနပ်ကရှင်းသက်သွားလိုက်တော့ဝေဒနာပြည့်စရာပါလေတော့ဝေဒနာပြည့်စရာတဏှာတော့ဝေဒနာစရာကဘယ်နှပါတော့သုံးပါဒါဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာလေးပေါ်လာတဲ့အခါအဲဒီဒုက္ခဝရဏကလေးကိုမိမိရဲ့ဉာဏ်နဲ့မဂ္ဂင်တရားလေးနဲ့မရှုနိုင်ဘူးဆိုလို့ရှိရင်ဟောခံစားလို့ကောင်းလိုက်တာတဏှာလေးနဲ့မตายရဘူးလားตายရဒုက္ခဝရဏပစ္စယတဏှာဒီလိုမလားဒုက္ခဝရဏလေးဖြစ်လာကြတော့လည်းပဲဟောဒီဒုက္ခဝရဏလေးကခံစားလို့မကောင်းဘူးအလုံးတရားစိတ်ညစ်ညူးဝရနေပါလားမိမိရဲ့တဏ္ဍာမှာဒုက္ခဝရဏလေးကိုကြည်ပြီးတော့စိတ်ညစ်တဲ့သဘောတွေမပေါ်ဘူးလားပေါ်လားမဂ္ဂင်တရားနဲ့ကဒုက္ခဝရဏပဲဖြစ်သောပြသောပဲလို့မသုံးသပ်နိုင်လို့ဆိုရင်ပေါ့လေနော်အဲဒီလိုဆိုရင်ဒုက္ခဝရဏလေးကြောင်းပြီးပြီးတော့စိတ်ကမငြိဖူးလားညစ်လာမှာလားစိတ်ညစ်လာတာတခြားလားဒေါသလားဒုက္ခဝရဏပြစ်စရာဒေါသပရိစ္ဆေသမုပ္ပါဒ်မလဲဘူးလားလဲမှာဟုတ်ပေကဝရဏလေးဖြစ်လာပြန်တော့ပိကဝရဏသာတခြားလားအမှန်ကိုမသိတာလားဖြစ်တာလည်းမသိပြက်တာလည်းမသိဟုတ်တယ်မလားအတ္တရာသဘောအာရိယဝသဘောနေတရဏသဘောဘာကုမအမှန်ကတည်းကမသိရခါကြတော့တခြားဖြစ်မှလားမောဟဖြစ်မှလားပရိစ္ဆေသမုပ္ပါဒ်မလဲဘူးလားလဲသွားလားဒါကြောင့်ဝေဒနာပစ္စယခြုံပြီးတော့ပြောလိုက်တော့ဘာတော့တဏ္ဍာဝေဒနာပစ္စယတဏ္ဍာလို့ခြုံပြီးတော့ပြောလိုက်တာကတခြားကြောင့်မဟုတ်ပါဘူးတဲ့ဒုက္ခိဒုက္ခပရိယတိဒုက္ခိပင်ယောမိပဋိတိဥပိ္ပကပါဏတန္တတာဒုက္ခမစ္စည်းဝပဏိတာကောင်းတဲ့ဝေဒနာခံစားမှုလေးပေါ်လာရင်တဲ့အဲဒီကောင်းတဲ့ခံစားမှုလေးကိုသဘောကျတယ်ထက်ကထက်ကလည်းခံစားကျင်နေတယ်အဲ့ဒါတခြားလားတဏှာလားအဲ့ဒါဒီပြင်လည်းဝေဒနာပြစ်စရာတဏှာပဲမဟုတ်လားแต่ဒုက္ခဝေဒနာလေးဖြစ်လာတော့ဘယ်လိုနည်းနဲ့တဏှာဖြစ်မလဲစဉ်းစားကြရမလို့မလို့ဘူးလားလို့လားဒုက္ခဝေဒနာလေးဖြစ်လာတော့ကောင်းတဲ့ခံစားမှုလားမကောင်းတဲ့ခံစားမှုလားမကောင်းတဲ့ခံစားမှုလေးပေါ်လာပြီဆိုရင်မကောင်းတဲ့ခံစားမှုလေးကိုပျောက်စေခြင်းနဲ့ကောင်းတဲ့ခံစားမှုလေးပေါ်လာစေခြင်းနဲ့ဟုတ်တယ်မလားအဲ့ဒီတော့တောင်းတနေတာဒိဋ္ဌိမင်းတရားလားတဏှာရဲ့တဘောလားဒါကြောင့်ဒုက္ခဝရဏတွေဖြစ်လာရင်လည်းတဏှာဖြစ်တာပါပဲလေဒုက္ခဝရဏပစ္စယတဏှာဒါပဲမဟုတ်လားဥပေက္ခဝရဏဖြစ်ရင်လည်းပဲတဏှာမဖြစ်နိုင်ဘူးလားဖြစ်နိုင်လားဘယ်လိုနည်းနဲ့ဖြစ်တယ်လဲဆိုရင်လည်းဥပေက္ခဝရဏဆိုတာကတရားတဘောရှိတာလားငြိမ့်တဲ့တဘောရှိတာလားငြိမ့်တဲ့တဘောရှိတာနော်ဒုက္ခတော့လည်းမလိုက်ဘူးဒုက္ခတော့လည်းအလဲအလတ်တဘောလေးငြိမ့်တဲ့တဘောရှိတယ်အဲ့ဒီငြိမ်းတဲ့သဘောလေးဖြစ်ပေါ်လာမယ်။ငြိမ်းချတဲ့သဘောလေးဖြစ်ပေါ်လာမယ်ဆိုရင်အော်ဒီလိုလေးနေရတာပုံပြီးတော့တော့ကောင်းပါသေးတယ်ဆိုပြီးတော့အဲ့ဒီသဘောဝါတရားကလေးကိုစိတ်ထဲမှာမတောင်းတဘူးလားတောင်းတာလား။မနစ်ချိုက်ဘူးလားနစ်ချိုက်တာ။အဲ့ဒါဒီလေတခြားလားတဏှာရဲ့သဘောလား။ဒါကြောင့်ဘာဝေဒနာပဲပေါ်ပေါ်ဝေဒနာတော့မှပါလိုက်နိုင်တော့ဝေဒနာကအကြောင်းတဏှာကအကျိုးဝေဒနာအကြောင်းတရားကဘာသစ္စာတဏှာအကျိုးတရားကဘာသစ္စာသစ္စာညာလေးတွေမရဘူးလားရအကြောင်းနဲ့အကျိုးကိုကြည့်လိုက်တော့ပုဂ္ဂိုလ်သတ္တဝါပါရပါတခြားတရားတွေကနန္တရားတွေနန္တရားပါပဲလို့သိလိုက်တော့ဗာဒိတိစင်တော့ဖြစ်ပြီးရင်ဗာဖြစ်တတ်တော့ပြက်တာသိလိုက်တော့ အေးကြောင်းကျုပ်သက်သက်မှုကျင်းရလား ဝေဒနာပြက်ပြင်ပြသွားကြတာလေဝေဒနာပြက်တဲ့နေရာမှာဘလို့စားထုတ်လဲတဏှာစားထုတ်လာတယ်ဆိုတော့ဝေဒနာပြက်လို့သာတဏှာစားထုတ်လာရတာဖြစ်တော့ကြောင်းကြောင်းကျုပ်သက်သက်မှုကျင်းရလ
ား
မကင်းပါဘူးလို့သိလိုက်တော့ဗာဒိတိစင်အကြောင်းနဲ့တော့သိသိပြီးတော့သိလိုက်တော့ဒိဋ္ဌိသုံးမျိုးနဲ့ဝိသေကိစ္စကမသိဘူးလားရှင်းဆက်သွားလိုက်တော့တဏှာပစ္စယဥပါဒါနတဏှာကလေးကကြီးထွားလာတော့ဘာဖြစ်မလဲဥပါဒံတဏှုပါဒံဟုတ်တယ်မလားဥပါဒံလေးဖြစ်လာပြီဆိုရင်ဥပါဒံတခြားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလ
ား
တဏှာကြောင့်လျာကဗာတိစ္စာဥပါဒံကြောင့်လျာကဗာတိစ္စာတဏှာလည်းဥပါဒံလေးကြီးလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva တွေလားနန္တရားလေးလားနန္တရားလေးပါပဲလို့သိလိုက်တော့ဗာတိတိစင
်
ဖြစ်ပြီးတော့ပြတ်တတ်ပါတယ်လို့သိလိုက်တော့တဏှာချုပ်လို့သာဥပါဒံဖြစ်တာမဟုတ်လို့တဏှာကြောင့်ဥပါဒံဖြစ်တဲ့နေရာမှာတဏှာနဲ့ဥပါဒံကြောင်းကျဆက်သက်မှုကင်းရလား ကြောင်းကျဆက်သက်မှုမကင်းပါဘူးဆိုတာသိလိုက်ကြောင
်
းအကြောင်းလေးတော့သိသိပြီးတော့သိလိုက်ပြီးရွယ်ဒိဋ္ဌိနဲ့စင်နဲ့ဝိသကိစ္စနဲ့တည်တယ်ပစ္စဉ္ဉဏ်နဲ့ပဲရပါနော်နောက်တစ်ခါဥပါဒံဖြစ်ပြီးတဲ့အခါဥပါဒံချုပ်တော့ဘယ်လိုဖြစ်တော့ဥပါဒံကြောင
့်
ဘဝဖြစ်တယ်ဘဝဆိုတာတခြားကံတွေလား အဲဥပါဒံလေးဟုတ်တော့ကြောင့်တရားကြောင့်ဘဝဆိုတဲ့ကံတွေဖြစ်တယ်ဟုတ်တယ်မလားဥပါဒံကြောင့်ကံဖြစ်တယ်ဆိုရင်ဘုန်းကြီးတို့အဝိဇ္ဇာပစ္စယသင်္ခါရနဲ့သဘောချင်းတွန်းနေတာပေါ့ဒါကိုချောင်းလိုက်မယ်နော်ဥပါဒံကြောင့်ဘာဖြစ်တော့ဥပါဒံကအကြောင်းဘာသစ္စာဘဝအကျိုးကဘာသစ္စာသစ္စာညာမရဘူးလားနန္တရားတွေပါပဲလို့ទីလိုက်တော့ဘာဒိဋ္ဌိစင
်
ဒီပြည့်ရတဲ့သဘောသိလိုက်တော့အကြောင်းကျိုးဆက်သက်မှုမကင်းပါဘူးဆိုတာသိလိုက်တော့အကြောင်းလည်းတော့သိသိပြီးတော့သိလိုက်တဲ့အတွက်အကြောင်းပေါ်မှာဉာဏ်ရှင်းတော့တော့တကဘဝပစ္စယဘဝကြောင့်ဘယ်လိုဖြစ်တော့အဲ့ဒီနေရာမှာဘဝဆိုတာကာမဘဝကိုယူလိုက်ပေါ့နော်ကံလို့တော့အကြောင်းတရားကြောင့်ဇာတိခန္ဓာမရဘူးလားသင်္ခါရပစ္စယဝိညာဏနဲ့မတူဘူးလ
ား
ဟုတ်ပြီဒီလိုဆိုတော့ကာမဘဝဆိုတဲ့ကြောင်းတရားကဘာသစ္စာသာတိကြောင်းတရားကဘာသစ္စာသစ္စာဉာဏ်လေးတွေမရဘူးလားအကြောင်းတရားကအကြောင်းတရားကလည်းပုဂ္ဂိုလ်သတ္တဝါလားနံတရားလ
ား
အကြောင်းတရားကလည်းပုဂ္ဂိုလ်သတ္တဝါလားယုံနံတရားလ
ား
ယုံနံကိုယုံနံမှသိလိုက်တော့ကျက်တာကိုသိလိုက်တော့ကြောင်းကျိုးဆက်သက်မှုမကင်းပါဘူးဆိုတာသိလိုက်တော့အကြောင်းပေါ်မှာဉာဏ်ရှင်းတော့ဒီနည်းနဲ့သွားလိုက်ပါတော့ဇာတိပစ္စယဇာတိကဘာသစ္စာပရမရဏအကျိုးကဘာသစ္စာသစ္စာဉာဏ်လေးတွေမြင်ရလားရလားဇာတိကြောင့်တရားကသမုဒိယသစ္စာဒီလိုမလားဇာတိကြောင့်တရားဆိုပေမဲ့သမုဒိယသစ္စာတွေကြီးလိုက်တော့တခြားတွေမှလားခန္ဓာ၅ပါးတွေမှလားပုဂ္ဂတ္တဝါပါရလားအကျိုးနဲ့မှတော့ပါရလားမပါဘူးဆိုတာသိလိုက်တော့ဘာတိစင
်
ဒီနေရာနဲ့ပြင်ပြီးတော့ဗာဖြစ်တတ်တော့ကျက်သွားတယ်ဆိုတာသိလိုက်တော့ကြောင်းကျဆက်တဲ့မှုမကင်းပါဘူးဆိုတာသိလိုက်တော့အကြောင်းပေါ်မှာသိသိပြီးတော့သိလိုက်တဲ့အတွက်အကြောင်းပေါ်မှာဉာဏ်ရှင်းတော့ဒေဒီဝိသကိစ္စာဆင်းရဲနေတရားဉာဏ်ရလို့လားသစ္စာဉာဏ်ရလို့လားအဲဒါကြောင့်ပရိစ္ဆေသမုပ္ပါဒ်တရားကိုအစကနေအဆုံးထိပဲကြည်ကြည်အဆုံးကနေအစကိုပဲကြည်ကြည်တခြားနေဆက်သွယ်နေတာလားကြောင်းကျိုးဆက်သွယ်နေတာလားအကြောင်းမှန်သမျှဘာသစ္စာအကျိုးမှန်သမျှဘာသစ္စာကိုကြီးကျင်တဲ့နေရာကနေကံကြည့်ဟုတ်တယ်မလားကိုကြီးကျင်တဲ့နေရာကနေကံကြည့်ဝရဏပစ္စယတနာကိုပဲကြည့်ကြည့်ဘဝပစ္စယဇာတိကိုပဲကြည့်ကြည့်ကြည့်ကျင်တဲ့နေရာကနေပဲကြည့်အကြောင်းကဘာသစ္စာအကျိုးကဘာသစ္စာဟောဒါကသမုဒိယပစ္စာဒါကဒုက္ခပစ္စာလေးပါပဲလို့ဉာဏ်ထဲမှာပေါ်လာရင်သစ္စာဉာဏ်။ဘာဉာဏ်လဲတော့သစ္စာဉာဏ်ကလေးရတရားမကင်းဘူးလားကင်းသွားလား။တရားကင်းနေအားလျော်သွားအကြောင်းတရားနဲ့မှလည်းပုဂ္ဂိုလ်တ attva မရှိဘူး။အကျိုးတရားနဲ့မှလည်းပုဂ္ဂိုလ်တ attva ပါရလား
။
ပုဂ္ဂိုလ်တ attva မပါရုံဏမှာဇွေမြတာရှိတယ်ဖြစ်တယ်လို့ဒီလိုက်တော့သက္ကာယရတိစင်တာပေါ့။အကြောင်းကျိုးဆက်တော်မှုအဲ့ဒီတရားတွေဖြစ်ပြီးတော့ဗာဖြစ်တတ်တော့ပြည့်ပြည့်ပြည့်ပြတ်တတ်ပါတယ်လို့ဒီလိုက်တော့ကြောင်းကျိုးဆက်တော်မှုမကင်းပါဘူးဆိုတာဒီလိုက်တော့အကြောင်းပေါ်မှာဉာဏ်ရှင်းသွားတော့ဟောဒိဋ္ဌိနဲ့သိတယ်ဝိသကိစ္စာနဲ့သိတယ်သစ္စာဉာဏ်နေတယ
်
ဟောအဲ့ဒီတော့ရတဲ့အခါရင်ထဲမှာတရားတွေမကင်းလာကင်းတရားကင်းရင်
်
တရားကိမ့်တယ်သွားလျာလာလျာအနေနဲ့လည
်း
ကိမ့်မယ်ဟုတ်တယ်မလားလူရင်ဆန္ဒတွေလည်းပဲမပြေဝါဘူးလားပြေဝါမလားစိတ်ကလေးလည်းပဲကြီးနေနေတာပေါ့ညာကလေးဥစင်းနေတော့ဘာဖြစ်တော့စိတ်ကလေးကြီးနေရောနေတာမကဘူးဒီအချိန်မှာလောဘကိလေသာကောဝင်ဝင်ရသေးလားဒေါသကိလေသာကောမောဟကိလေသာကောကိလေသာဝင်ခွင့်မရလို့လည်းပဲမြင်နှမ်းမှုတွေမရှိပဲစိတ်ကြီးနေနေတာညာကလေးကိန်းလို့လည်းပဲစိတ်ကြီးနေနေတာဟုတ်တယ်မလားကိလေသာမဝင်ကိလေသာဝင်ခွင့်မရလို့လည်းပဲစိတ်ကြီးနေနေညာကလေးကိန်းနေလို့လည်းပဲစိတ်ကြီးနေနေအဲ့ဒီစိတ်ကြီးနေမှုနည်းနဲ့တာမြင်မယ်ဆိုရင်ဘုန်းကြီးတို့ကဓမ္မကြီးနော်မတော်တဆများပြောကြပါစို့နော်မဟုတ်တော့ရှိဟုတ်တော့ရှိဥပိ္ပစေကကံကလေးပါလာလို့သင်္မာခင်းတဲ့ရုပ်ထည့်ရဲ့တွေးရရင်တော့အဲ့ဒီပုဂ္ဂိုလ်ဘယ်တော့မှအပယ်မလာပါဘူးမသေးကြဘူးလားသေးက
ြ
အာဟုရာလေးတွေမချင်ဘူးလားဖြစ်လာတခြားဉာဏ်လားသစ္စာဉာဏ်လားအဲဒါကြောင့်သစ္စာဉာဏ်ကလေးတွေအာကိုပြီးတော့သွားလျာလာလျာခလုံးမတည်စုမကြီးတဲ့တရကောင်းပုဂ္ဂိုလ်ပေါင်းများဖြစ်ကြပါစေခလုံးမတည်စုမကြီးအန္တရာယ်ကင်းပြီးတော့ကောင်းကျိုးလာလာပါများနဲ့လည်းပဲပြည့်စုံကြပါစေနိဗ္ဗာန်ချမ်းသာကိုလည်းပဲယခုဘဝယခုခန္ဓာချင်းပင်နေရင်ရနိုင်ရောက်တဲ့မျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေလို့ဆန္ဒပြုရင်းနဲ့သာဓုသုံးရင်ခေါ်တာတရားပွဲနေကုန်းချုံးလိုက်ပါလေ။သာဓ
ုသ
ာဓုအေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနေလာတဲ့ဖွဲ့တင်နေအောင်ပြည့်စုံဆောင်ရှောက်ထပ်ပါနေတော့သာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။